မင်္ဂလာပါခင်ဗျာဒီတစ်ပတ်မှာတရားဥပဒေစိုးမိုးမှုနဲ့ပတ်သက်ပြီးပြောကြားတဲ့စကားပါဝင်တခြားသတိထားမိတဲ့ပြောစကားတချို့ကိုမှတ်သားမိတဲ့စကားတွေဖြစ်တင်ပြချင်ပါတယ်ဒီနေ့ဖြစ်ပျက်နေရတွေကိုသုံးသပ်ရင်တရားဥပဒေအထက်မှာအဖွဲ့အစည်းအများကြီးရှိနေတယ်လို့ပြည်သူ့ဘက်ကနေခန်းစားရတဲ့အကြောင်းပြည်ထောင်စုလွှတ်တော်တရားဥပဒေနဲ့အထူးကိစ္စရပ်များကော်မရှင်ဥက္ကဋ္ဌသုရဥရှိမန်ကပြောလိုက်ပါတယ်ညမနိုင်ငံရဲ့လက်ရှိတရားဥပဒေစိုးမိုးမှုအခြေအနေနဲ့ပတ်သက်ပြီးမတ်လ9ရက်နေ့က DBB သတင်းဌာနနဲ့တီးတန့်တွေ့ဆုံမေးမြန်းရမှာသုရဥရှိမန်ကအခုလိုပြောကြားဖြစ်ပါတယ်
တရားဥပဒေစိုးမိုးမှုဒီနေ့လိုလျော်ရဲတဲ့ကာလအတွက်အထူးကိစ္စအဆုံးကတော့ပြည်သူတွေပဲဖြစ်ပါတယ်။ဒါမှမဟုတ်ပြည်သူဘက်ကအဲကျွန်တော်စိတ်မကောင်းပြည်သူဘက်ကနားရလို့တော့ကျွန်တော်ပြောချင်ပါတယ်။တရားဥပဒေထက်မှာလူတယောက်ပဲဖြစ်ဖြစ်အဖွဲ့တစ်ဖွဲ့ပဲဖြစ်ဖြစ်ရှိနေသူတွေကတော့တရားဥပဒေမစိုးမိုးနိုင်ဘူး။ဒါကြောင့်မလို့တရားဥပဒေကိုစိုးမအောင်လုပ်ဖို့ဆိုရင်တရားဥပဒေအထက်မှာလူတယောက်ဖြစ်ဖြစ်အဖွဲ့တစ်ဖွဲ့ဖြစ်ဖြစ်အဖွဲ့များစွာရှိနေခြင်းဟာတရားဥပဒေစိုးမိုးမှုကိုနော်မဖြစ်ထွန်းစေနိုင်တဲ့ကိစ္စဖြစ်တယ်လို့ကျွန်တော်ပြောချင်ပါတယ်
အခုအများကြီးရှိနေလို့ခံစားဥပဒေအထက်မှာ
ဥပဒေအထက်မှာခံစားရဆိုတဲ့အခါကျတော့ဒီနေ့ဖြစ်ပေါ်နေတဲ့အနေအထားကြည့်ပြီးတော့ခုနကဲ့သို့နော်ခံစားရတယ်လို့ပဲပြောမှာပြ
တရားစီရင်ရေးဝန်ထမ်းတရားခိုင်နှုန်းသာအာခရိလိုက်စားမှုနဲ့အရေးယူခရတာရှိပြီးအများစုကအာခရိတရားကင်းစင်ကြောင်းတရားလွှတ်တော်ချုပ်ယုံကဖြေကြတာဟာနိုင်ငံတော်အပေါ်ကောင်းတဲ့စိတ်ထားရှိသူတွေမပြောသင့်တဲ့စကားဖြစ်တယ်လို့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးတင်ထွေးကပြောလိုက်ပါတယ်မတ်လ၈ရက်နေ့ကတရားစီရင်ရေးတင်ဆောင်နေတာကိုတဲ့မှတ်ပေးဖို့လွှတ်တော်ကအစိုးတင်ဆုံးဖြတ်ခဲ့ရတဲ့ပတ်သက်ပြီး DBB သတင်းဌာနကမေးမြန်းရမှာဦးတင်ထွေးကအခုလိုဖြေကြားလိုက်တာဖြစ်ပါတယ်
သူကသူ့လူသူတို့ကာသူတို့လူသူတို့ကာတယ်ဘုလိုကလည်းသူတို့လူတွေအောက်မှာဒီလောက်ထိတရားစီရင်တင်းဆောင်ဟိုခြစားနေတဲ့ဟာကိုသူကတိတယ်တော်တော်လည်းသူတို့ရဲ့အကျိုးတစုံတရားတွေခံစားနေရတယ်လို့ပြောတာတော့ဘုကာတရားစီရင်တင်းဆောင်လားမဆောင်လားဆိုတာတမီးခွဲကတိတာတော်တော်လည်းပဲနိုင်ငံတော်ကအပြည့်အစုံဖြစ်တဲ့တရားဥပဒေကတည်းကသူတို့လူတွေအားလုံးကမဟုတ်ပါဘူးဟာတိရခိုင်နှုံးတော့ပဲအေးအေးယူရတာခံရတာရှိတယ်ကျောင်းချန်တဲ့လူတွေကောင်းမှလို့ပြောသွားခြင်းဟာတကယ်နိုင်ငံတော်ကိုကောင်းတဲ့စိတ်ထားရှိတဲ့လူမပြောစင်းတဲ့စကားကိုတိုးသွားတာလည်းဘာမှမဖြစ်ဘူး
တရားရုံးတွေမှာအရင်လိုလက်ပေးလိုက်ယူတာတွေရှိနေတယ်ဖြစ်ပြီးအပြောင်းလဲလုပ်လို့တဲ့ဆန္ဒနဲ့ပါတာနဲ့အမျှပြုပြင်ပြောင်းလဲရေးဟာပိုးကြာမြင့်နေတယ်လို့ရန်ကုန်တိုင်းဒေသကြီးတရားစီရင်ရေးတရားဥပဒေစိုးမိုးရေးနဲ့တိုင်းစားများအသနာခံစားများကော်မတီအဖွဲ့ဝင်ဦးရအောင်ကပြောလိုက်ပါတယ်။မလ9ရက်နေ့က DBB သတင်းဌာနနဲ့တွေ့ဆုံမေးမြန်းရမှာအခုလိုပြောကြားလိုက်တာဖြစ်ပါတယ်
။လက်ပေးလိုက်ယူမှုတွေရှိနေတော့မယ်။တချို့ကပြုပြင်ပြောင်းလဲရေးဟိုလူသားရဲ့လူတွေရှိတချို့ကြတော့အရင်တုန်းကလိုပဲခေါ်ယူကြိုးနေတဲ့အတွေးခေါ်တွေလုံးလုံးလူတွေကြမှာတာယာနေတဲ့လူတွေရှိဟိုရုတ်ချင်းပြောင်းမှုအတွက်ကျွန်တော်ကဘလောက်ပဲဆန္ဒရှိရှိကံကံရှင်တွေကတိတ်မပြောင်းညင်ကြဘူးမပြောင်းတဲ့အခါကျတော့ဟိုလိုအပ်တဲ့အချိန်နဲ့ပို့ကြမှာပေါ့နော်အခုတရားရုံးနေသွားတယ်ဟိုတရားသူကြီးကဘလို့တောင်းတယ်ဘယ်သူကနေတစင်ခံပြီးတောင်းတယ်ဆိုတာလေကျွန်တော်ကြားရတယ်ဘလောက်ပြီးမှရမယ်ဆိုတာမျိုးတွေလည်းရှိရ
ဒီမိုကရေစီလှုပ်ရှားမှုနဲ့ဒီမိုကရေစီတော်လှန်ရေးဆိုတာဟာစိတ်ဓာတ်တော်လှန်ရေးသာဖြစ်ပြီးစိတ်ဓာတ်ကိုပြောင်းနိုင်မှနိုင်ငံရေးလူမှုရေးကိုပြောင်းလဲနိုင်တယ်လို့ဒေါက်တာဆန်းစုကြည်ကပြောလိုက်ပါတယ်မလာ၆ရက်နေ့ကနေပြည်တော်မှာကျင်းပတဲ့အမျိုးသမီးလှုပ်ရှားမှုဆိုင်ရာရသက်တပတ်အခမ်းအနားဖွင့်ပွဲမှာဒေါက်တာဆန်းစုကြည်ကအခုလိုပြောပြတာဖြစ်ပါတယ
်ကျမတို့အနေနဲ့ဒီမိုကရေစီတော်လှန်ရေးဒီမိုကရေစီလှုပ်ရှားရေးဆိုပြီးတော့ဆုပ်စပြီးတော့လှုပ်လာကြတဲ့ကျမပြောခဲ့ပါတယ်ကျမတို့ရဲ့အဓိကတော်လှန်ရေးဟာစိတ်ဓာတ်တော်လှန်ရေးပဲဖြစ်တယ်နိုင်ငံရေးတော်လှန်ရေးလည်းမဟုတ်ဘူးလူမှုရေးတော်လှန်ရေးလည်းမဟုတ်ဘူးစိတ်ဓာတ်တော်လှန်ရေးပဲဖြစ်တယ်စိတ်ဓာတ်ကိုပြောင်းနိုင်မှကျမတို့လူမှုရေးနိုင်ငံရေးကိုပြောင်းနိုင်မှာပါကျမတို့စိတ်ဓာတ်တွေကိုမပြောင်းနိုင်ဘူးဆိုလို့ရှိရင်လူမှုရေးနိုင်ငံရေးကိုလည်းကျမတို့ပြောင်းနိုင်မှာမဟုတ်ပါဘူ
းလူငယ်တွေဟာကြားပြတ်ရွေးကောက်ပွဲကိုမြန်မာ idol လောက်စိတ်ဝင်စားမှုမရှိဘူးလို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးလာသိန်းကဝေဖန်ပြောကြားလိုက်ပါတယ်မလ9ရက်နေ့ကရန်ကုန်မှာပြုလုပ်တဲ့ရွေးကောက်ပွဲဆိုင်ရာအစည်းအဝေးတစ်ခုမှာဦးလာသိန်းကအခုလိုပြောကြားလိုက်တာဖြစ်ပါတယ
်လူငယ်တွေစိတ်ဝင်စားမှုများပြောနေတာကျွန်တော်ဒီတစ်ခါလေးကြည့်လိုက်တယ်မြန်မာ idol လောက်တောင်စိတ်ဝင်စားမှုရှိလားလို့ကျွန်တော်လူငယ်တွေမေးချင်တယ်အခုကျွန်တော်တို့ဒီကလေးတွေလူငယ်တွေအသက်ဆက်ရှင်နေပြည့်လို့မဲတခုရဲ့တန်ဖိုးလူဒီတိုင်းသားဟိုကိုပြည်သူပြည်သားရဲ့တာရပိုင်ပွဲဒါကိုခွဲခြားနားလည်ပြီးတော့ဒါတို့ကိုလောက်မယ်ဆိုတဲ့ပုံစံမျိုးသူတို့စိတ်ထဲရောက်သွားမှဒီသူတို့တစ်ဆင့်တဲ့အသက်ကြီးလာမယ်အင်တော်နေကြမယ်ဒါမျိုးသူကလက်ဆင့်ကမ်းသွားမှာအဲ့ဒါမှဆင့်ပွားသွားလူကောင်းတွေမဆောင်ရင်ဘာလို့ဘယ်သူကြောက်လာလူတွေလူတွေတပည့်ဆောင်ရတော့မှာပေါ့နေရာကတော့အမြဲရှိမလုံးမဲ့ပြောတမ်းမဲ့လုတ်တဲ့လူကပါတယ်။အဲလူတို့ဒီကောင်းကြီးကနိုင်ငံရေးစိတ်ဝင်စားဘူး။လူမှုရေးမှာစိတ်မဝါဘူးဆိုရင်လူဝီတီတွေဝင်ရောက်ပြီးတော့လုတ်တယ်။မ နဲ့ပြောလို့အဲ့လူဝေးလူတွေပဲကိုယ်ကိုပြန်ပြီးတော့အုပ်ချုပ်ခံအဲ့ကြမဟာမင်းတို့ဒါရမတရားဘူးအမင်းတို့ဘယ်လိုကောင်းကိုကအဆက်နဲ့လုခဲ့ပြီကိုပါဝင်ခဲ့တယ်ပါဝင်နဲ့ဒါမှမဟုတ်ပါဝင်နဲ့အောင်လည်းယူပြီးခဲ့တယ်ကိုကိုတိုင်းလည်းပါဝင်ပါဝင်နဲ့အောင်လည်းယူမပြီးခဲ့ဘူးဘကူကြီးကတက်လာမှမင်းတို့ကလည်းဒီလိုလားဆိုတော့ဒါပဲဒီကိုနဲ့တိုက်တန်တော့ကိုရဆို
မြန်မာနိုင်ငံမှာလူသားဝါဒလို့အမုန်းစကားဖြန့်နေသူတွေကိုတစုံတရာအရေးယူဆောင်ရွက်တာမျိုးမလုပ်တဲ့အစိုးရဟာရာဇဝတ်မှုကိုအားပေးနေတဲ့အစိုးရသာဖြစ်တယ်လို့မြန်မာအနောက်သတင်းတောက်ချုပ်ကိုစိုးဝင်းကဝေဖန်ပြောကြားလိုက်ပါတယ်။ပုံမှန်66ကားကြီးနဲ့ကိုစိုးဝင်းကိုမန်းလေးမှာအမှုဖွင့်ထားတာနဲ့ပတ်သက်လို့မလ၈ရက်နေ့ကသတင်းစာရှင်းလင်းပွဲမှာကိုစိုးဝင်းကအခုလိုပြောကြားခဲ့တာဖြစ်ပါတယ်
။လူတယောက်တက်ခံရတဲ့ဥက္ကုဏီလူပုဂ္ဂိုလ်မျိုးပဲ။တာမန်လမ်းမောင်းမှာရှိတဲ့လူတယောက်တက်ခံရတာကိုပဲထောက်ခံလို့ပြောကြည့်ပါလား။ဘယ်အစိုးရမှငြိမ်းနေသင့်ဘူး။แต่ญีนี่แหละสู้อ่ะยาซุหมูอัปเดตแล้วสู้อ่ะสรุปโหดาเนี่ยปะทะไปแล้วญีนี่แหละดาเนี่ยปะทะไปแล้วทีเดียวหลุช้าล่ะไม่ใช่หรอกแล้วได้นี่ได้นี่ปิดตาอยู่ด้วยดาวันเนี่ยฉีกก็จะฉีกดีเลย
ตะครุบมาแม่มาตาๆสกามาซีซั่นแล้วหลอกไปครับเนี่ยจิสุนาสนใจได้ปริตตาอารมณ์ของเจซุตะมาเลยมงคลบ้างเนี่ยปี่ส่งจ้ะครับ